မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American အတန်းရဲ့2019ခုနှစ် February 23ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နေဆက်လွန်ညိုင်းနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တွေရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့အကြောင်းပြောလိုက်ပါရယ်။ကီနီတန်းအင်းသားတွေကိုဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နှင်းနေတဲ့လူရဲတွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးဒုက္ခစေရန်ကြီးလေကတောင်းဆိုပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်ရီမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကနေထိုင်ခွင့်မပေးလို့ပလဲဝစစ်ဘေးရှောင်တွေနေဆက်ကြီးရွာတွေမှာခိုလုံနေရတဲ့အကြောင်းနဲ့ဒီကနေ့ကြားရတဲ့ဗိုလ်ချုပ်အောင်ဆန်းမွေးနဲ့အထိမ်းအမှတ်ဖြစ်မြန်မာနိုင်ငံကလေးများနေ့အဖြစ်သတ်မှတ်ခြင်းပါရမှာထိုင်းမြန်မာနေဆက်ရွှေ့ပြောင်းစာတင်ကြောင်းအတော်များများမှလည်းအထိမ်းအမှတ်ပွဲတွေကိုကျင်းပကြတဲ့အကြောင
်းကျွန်တော်တို့ဒီရွှေ့ပြောင်းစေတာမှာဖွင့်လာတဲ့ Migrant Landing Center တွေမှာပေါ့နော်ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မြန်မာနိုင်ငံကလေးများနေ့အချိန်မှတ်ဆိုပြီးတော့အားကစားကြိုင်ပွဲတွေ
ရွှေပြောင်းဆရာမများအစည်းအရုံးဥက္ကဋ္ဌဒေါ်ရွှေစင်ဝင်းပြောသွားတာပါတရင်ပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီလိုတရင်လှော်ရီနဲ့အတူအခြားစိတ်ဝင်စားပွဲရာမြန်မာနေ့နိုင်ငံတကာတရင်လှော်ရီကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရတရင်တွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင်
မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတားဆီးတွေကိုအကန့်အသတ်နဲ့ဆောက်လုပ်သွားဖို့အမေရိကန်လွှတ်တော်အမတ်တွေကရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအခြေအနေတွေဖြစ်ပြီးနောက်တစ်ချိန်စိုးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အလားအလာမျိုးမမြင်မိတဲ့အကြောင်းလည်းမနေ့ကပဲပြောလိုက်တာပါ။နေဆက်မှာတတိုင်းကဖို့သမ္မတကဒေါ်လာ 5.8 ဘီလီယံတောင်းခံထားပေမဲ့သဘောတူညီချက်မှာတော့88ကီလိုမီတာရှိတဲ့နေဆက်မှာချန်စီယိုတစ်ကဖို့ 1.3 ဘီလီယံကျော်ပါဝင်တဲ့သဘောတူညီချက်ကိုသမ္မတကလက်မှတ်ရေးထိုးကောင်းထိုးမယ့်အကြောင်းလည်းပြောဆိုထားပါတယ်။သမ္မတလက်ခံမယ်ဆိုရင်တော့အမေရိကန်မှာစံချိန်ချိုးလောင်35ရက်ကြာအစိုးရရန်ရည်ဒီစိတ်ပိုင်းရန်နာခဲ့ရပြီးပြီးခဲ့တဲ့လတဲ့ချမှာအဆုံးသတ်ခဲ့ရတဲ့အဖြစ်မျိုးကိုရှောင်ရှားနိုင်မှာပါ။သမ္မတထရန့်ကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ဖို့ကိုမလိုလားသလိုရပ်ဆိုင်မှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။လွှတ်တော်ရဲ့ခွင့်ပြုချက်မလိုပဲနေဆက်မှာတတိုင်းတိုးချက်တည်ဆောက်နိုင်မဲ့လေးလံတွေကိုရှာဖွေသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပေမဲ့အတိုက်ခံဒီမိုကရတီကဥပဒေအကြောင်းအရစိန်ခေါ်မှုတွေနဲ့လည်းကြုံရနိုင်ပါတယ်။ပါတီချင်းတို့ကလွှတ်တော်ကိုယ်စားလှယ်ကြားစစ်ဆင်ညှိနှိုင်းပြီးတင်းလာနေကရရှိခဲ့တဲ့သဘောတူညီချက်ကိုဆက်စစ်သုံးသပ်နေတဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုထားတာပါ။မနေ့ကTwitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောရမှာတော့နေဆက်လွန်ကြိုးရေးနဲ့ပတ်သက်လို့အတိုက်ခံတွေကိုလေဝဲဝါဒီအစွန်းရောက်တွေလို့ရင်ညွန်းသုံးလုံးပြီးစစ်ဆင်ညှိနှိုင်းနေခဲ့တဲ့သူ့ရဲ့ Republican ကိုယ်စားလှယ်တွေကိုတော့ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ Texas ပြည်နယ်တောင်ပိုင်းက Rio Grande မြဝမ်းဒေသမှာအတားအဆီးအသစ်တွေဆောက်လုပ်ဖို့နေဆက်ဝင်ပေါက်တွေမှာစောင့်ကြည့်စစ်ဆေးနိုင်မဲ့နည်းပညာတွေကိုအစစ်မြစ်မှုအကောက်ခွန်တဲ့လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့စရာတွေပါဝင်တဲ့သဘောတူညီချက်ကိုတော့အထက်နဲ့အောက်လွှတ်တော်တွေမှာမဲခွဲဆုံးဖြတ်အတည်ပြုပေးရမှာလည်းဖြစ်ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကျင်းပနေတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲအဆုံးသတ်ဖို့နေ့ကလာနေချိန်မှာပဲအခွန်တိုးကောက်မဲ့တဲ့အဖြစ်သတ်မှတ်ထားတဲ့ရက်မှာတရုတ်ကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါရယ်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်လို့မတ်လ၁ရက်နေ့မှာသဘောတူညီမှုမရနိုင်ရင်တော့ဒေါ်လာဘီလီယံ200ဖိုးရှိတဲ့တရုတ်သွင်းကုန်တွေကိုအခွန်100ရာခိုင်နှုန်းကောက်ခံနေရက25ရာခိုင်နှုန်းအထိအမေရိကန်ဘက်ကတိုးမြှင့်ကောက်ခံတော့မှာပါတရုတ်သွင်းကုန်တွေအပေါ်လက်ရှိအမေရိကန်ကကောက်ခံနေတဲ့အခွန်နှုန်းနာကြောင့်တရုတ်ရဲ့စီးပွားရေးတွေအားနယ်လာနေချိန်မှာအမေရိကန်အစိုးရရဲ့ဘဏ္ဍာရေးကတော့အတော့ကိုတိုးလာနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်ဒီအတွက်ကြောင့်တရုတ်ဘက်ကကုန်သွယ်ဆိုင်ရာသဘောတူညီမှုရဖို့အပြင်းထန်လှုပ်လာနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်ကုန်သွယ်ရေးသဘောတူညီမှုကလည်းတစ်နှစ်လောက်တာအမြင်ကောင်းစေမဲ့ဟန်ပြသဘောမျိုးမဟုတ်ပဲစစ်မှန်တဲ့ကုန်သွယ်ရေးသဘောတူညီမှုဖြစ်ဖို့လိုလာတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်နဲ့ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လစ်တင်ဂါတို့တရုတ်နိုင်ငံဘီဂျင်းမြို့ကိုရောက်ရှိနေပြီးတရုတ်တာဝန်ရှိသူတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြသလိုဆွေးနွေးပွဲအခြေအနေကောင်းတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်
ဒီမိုကရက်ကိုစရီအစိုးပြုထားတဲ့တန်ရှင်းတဲ့စွမ်းရည်အသုံးပြုရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့လက်ခံမယ်အကြောင်းထက်လက်တော်လူမျိုးစုရီပက်ဘလီကန်ခေါင်းဆောင်မစ်ချ်မက်ကွန်နဲကပြောဆိုလိုက်ပါတယ် ဥပဒေချမ်းထဲမှာတော့ကာဗွန်အခြေခံလောင်စာတွေအစားတန်ရှင်းတဲ့ပြည်ဖြည်းမြဲစွမ်းအင်တွေကိုအစားထိုးသုံးစွဲသွားဖို့အဆိုပြုထားတာပါထက်လွတ်တော်ဥက္ကဋ္ဌမကောနဲ့ပါဝင် Republican Councilor တွေကတော့ဥပဒေချမ်းဟာ American စီးပွားရေးကိုထိခိုက်နိုင်တယ်ဆိုပြီးသဘောမကျကြပါဘူးသမ္မတ Donald Trump ကလည်းအဆိုပြုထားတဲ့ဥပဒေမူကြမ်းဟာ American ရဲ့စွမ်းအင်တွေကိုဖျက်တောက်ရရောက်တဲ့အကြောင်းတင်းလာနေတဲ့ကထောက်ခံသူတွေကိုမင်းငုံပြေရမှာဝေဖန်ပြောဆိုထားတာပါထက်လွတ်တော်လူနည်းစုဒီမိုကရက်ကောင်းဆောင် Chuck Schumer ကတော့ Republican အနေနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်မှုဘာတွေစီစဉ်ထားတယ်ဆိုတာသိလို့ရတဲ့အကြောင်းမေးခွန်းထုတ်ခဲ့ပါတယ်။တန်ရှင်းနဲ့စွန့်ရင်အသုံးပြုရေးအစိုးရကပုံမရင်းနှီးမြှုပ်နှံသွားဖို့နဲ့ကာဗွန်အခြေခံလောင်စာအသုံးပြုမှုတွေကိုတဖြည်းဖြည်းလျှော့ချသွားဖို့ရည်ရွယ်ထားတဲ့ဥပဒေမူကြမ်းကိုတော့ထက်လွတ်တော်အမတ်အက်ဒဝတ်မာကင်းနဲ့အလွတ်တော်အမတ် Alexandria Ocasio-Cortez တို့ကပူးတွဲတင်သွင်းခဲ့ပြီးအသေးစိတ်ချက်လက်တွေကိုတော့ဆက်လက်ဆွေးနွေးညှိနှိုင်းကြရအောင်မှလည်းဖြစ်ပါတယ်
မက္ကဆီကိုနိုင်ငံကမိုးရေရာစာ El Chapo Guzman ကိုမိုးရေစေဝါမောင်းခွမှုအပြင်အခြားပတ်သက်နေတဲ့ဆွဲချက်တွေမှာပြစ်မှုထင်ရှားကြောင်းနယူးယောက်မြို့တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။ El Chapo အပေါ်ဆွဲချက်တင်ထားတဲ့ပြစ်မှု10ခုစလုံးကိုဂျူရီလူကြီးတွေက6ရက်ကြာကြားနာစစ်ဆေးပြီးပြစ်မှုထင်ရှားကြောင်းအင်္ဂါနေ့ကဆုံးဖြတ်လိုက်တဲ့အတွေ့တသက်တကျွန်းကြမဲ့အလားလားရှိနေပါတယ်။ El Chapo ရဲ့အမှုကို3လကြာစစ်ဆေးပြီးအဖြစ်ရှိကြောင်းဆုံးဖြတ်လိုက်တာဟာကမ္ဘာအကြီးဆုံးနဲ့အမျက်အများဆုံးရနေတဲ့ Sinola မိုးရေစေခိုင်းအပေါ်သူ့ရဲ့အုပ်ချုပ်မှုကိုအဆုံးသတ်လိုက်တာဖြစ်တယ်လို့ဘဟုအစိုးရအရှင်တွေကပြောပါတယ်ကိုလံဘီယာမွေးရခိုင်တွေကချက်ပြီးထုတ်လုပ်ခဲ့တဲ့ကိုကင်းတွေကိုအမေရိကန်နိုင်ငံနဲ့တင်ပို့ပေးခဲ့တဲ့1980ခုနှစ်တွေမှာအယ်ချာပိုတကူထွာလာတာဖြစ်တယ်လို့လည်းအစိုးရအရှင်တွေကပြောပါတယ်အသက်63နှစ်အရွယ်အယ်ချာပိုကိုနောက်ထပ်ထောင်ပေါင်မပြေနိုင်အောင်အမေရိကန်ကအလုံးစုံရဲ့အမြင့်ဆုံးချတာတဲ့ထောင်ကိုပို့မဲ့ပုံရှိပါတယ်။2019ခုနှစ်မှာအယ်ချာပိုကိုပြန်ဖမ်းမိပြီးတော့အမေရိကန်စီလွှဲပြောင်းမပေးခင်သူဟာမက္ကဆီကိုနိုင်ငံကထောင်ကနေနှစ်ကြိမ်ထွက်ပြေးလွတ်မြောက်ခဲ့ပူပါတယ
်။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကရပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းစုကြည်စိုက်ထူတာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့ကရင်နီတိုင်းရင်းသားတွေကိုအာဏာပိုင်တွေကဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နှင်းနေတဲ့လုပ်ရက်တွေကိုရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးထူးခြားဆဲကတောင်းဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကရောဘတ်ဂျီဆန်သုံးနှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ20လောက်ထိခိုက်ဒဏ်ရာတွေရခဲ့ပြီးနောက်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခြားဆဲရန်ကြီးတွေကကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။အစိုးရကလူနည်းစုတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့တိုင်းပြည်ကိုညီညွတ်ဖို့ငြင်းချမ်းပြီးဒီမိုကရေစီရရှိအောင်ဆောင်ရွက်ဖို့ပြက်ကွက်တဲ့နောက်ထပ်စံနမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြီးညာချက်ထဲမှာထုတ်ကိုယ်ဆွဲကပြောဆိုထားပါတယ်။မြန်မာအစိုးရအနေနဲ့ငြင်းချမ်းစွာစုဝေးပြီးကိုယ်စိုးရိမ်တဲ့မကင်းတဲ့ကိစ္စတွေပေါ်သဘောထားဆန္ဒထုတ်ဖော်သူတွေရဲ့အခွင့်အရေးကိုလေးစားဖို့လဲတိုက်တွန်းခဲ့တာပါ။ရိုက်ကွန်မြို့မှာဗိုလ်ချုပ်အောင်ဆန်းစုကြည်စိုက်ထူခဲ့တဲ့ပြည်내ဆွေးနွေးရေးအစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရောအစိုးရဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရတဲ့တက်ကြွလှုပ်ရှားသူကရင်နီလူငယ်တွေကိုပြန်လွတ်ပေးဖို့အတွက်ပါတောက်ဆူဆန္ဒပြခဲ့ကြတဲ့ထောင်ချီရဲလူကိုတော့မနေ့တုန်းကပဲရဲတွေကရောဘတ်ကြီးတွေမိသက်ပိုက်တွေသုံးနှိမ်နှင်းခဲ့တာဖြစ်ပါတယ်။မြန်မာနဲ့ကနာကိုရီးယားမှာဒဏ်ရာရရှိခဲ့ကြတဲ့ဆန္ဒပြသူတွေရဲ့သူထွက်တံရုံဓာတ်ပုံတွေကလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေကြတာပါ။ကံကွက်မှုတွေကြုံခဲ့ရတဲ့အတွက်ဗိုလ်ချုပ်အောင်ဆန်းစုကြည်စိုက်တူမဲ့အစီအစဉ်ကိုပြည်내ဆွေးရကပြီးခဲ့တဲ့နှစ်မှာဆန့်ငံ့ထားခဲ့ပေမဲ့ဇန်နဝါရီလ31ရက်နေ့မှာစိုက်တူခဲ့ရာကဆန္ဒပြပွဲတွေတကြောပြန်ပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။ကြားပြည်내မှာဗိုလ်ချုပ်အောင်ဆန်းစုကြည်စိုက်တူတာကိုငြင်းငြင်းချမ်းချမ်းကံကွက်ဆန္ဒပြသူတွေကိုဖမ်းဆီးအရေးယူမှုတွေနဲ့ပြည်내မှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန်နုလာပန်းညံမှာလည်းမနေ့တုန်းကရာနဲ့ချီရဲလူတွေစုဝေးဆန္ဒပြခဲ့ကြပါတယ်
။အိန္ဒိယနိုင်ငံမြို့တော်ဒေလီကစစ်တပ်သားတဲ့ဟိုတယ်တစ်ခုမီလောင်လို့မြန်မာအမျိုးသမီးနှစ်ဦးအပါအဝင်လူ18ဦးတေဆုံးခဲ့ရတာဟာလက်စစ်ဝါယာကျိုးရှော့ဖြစ်တာကြောင့်ဖြစ်ပေါ်ရတယ်လို့အိန္ဒိယရဲတွေကပြောပါတယ်။အင်္ဂါနေ့ကမီလောင်မှုကြောင့်လူ၄ဦးလည်းဒဏ်ရာသွားသလိုသေဆုံးတယောက်ရဲ့လက်ချက်ကြောင့်ဖြစ်တဲ့ဆိုရဲတန်လျာဖြစ်စာတွေတော့မသွေရဘူးလို့ New Delhi ရဲမင်းကြီးအမစ်ရှာမန်ကဒီကနေ့ပြောပါရယ်ကာရိုဘက်အရမှာရှိတဲ့အပစ်ပလက်စ်ဟိုတယ်မီလောင်မှုမှာတည်ဆုံခဲ့ရသူအများစုကမိခိုးမွန်လို့ဖြစ်တယ်လို့လဲဒေးလီကျမရေးဝန်ကြီးစတယန်ဒါခူမာဂျိန်းကပြောပါရယ်ဟိုတယ်ဆောက်လို့ရေးသမားတွေကိုလေးတက်တာဆောက်ဖို့မိသားဌာနကခွင့်ပြုခဲ့ပေမဲ့လို့6ထပ်အထိဆောက်လို့ခဲ့တာပါဒီထဲမှာလုတ်ပိုင်ခွင့်ရမထားတဲ့မိဖို့တကူကိုလည်းဟိုတယ်အမိုးမှာဖိုင်ဘာဂလတ်ဖမ်းမြင်ချယ်ရီနဲ့ထည့်ဆောက်ထားတယ်လို့ကျမရေးဝန်ကြီးကပြောပါရယ်မီလောင်ခဲ့တဲ့အဲ့ဒီဟိုတယ်မှာတဲခုံနေတဲ့ရွှေမီဗုဒ္ဓဂါယာမြန်မာဖျားဖို့အဖွဲ့ဝင်ခွန်းတို့ ထက်ကအူတေဆုံးခဲ့ပြီးတအူထိခိုက်ဒဏ်ရာရှိခဲ့တာပါ။ညူဒီလီကမြန်မာတန်ရုံရဲ့ထုတ်ပြန်ချက်အရတေဆုံးသူဟာတိုက်ကြီးမျိုးကအသက်66နှစ်အရွယ်ဒေါ်လမင်းနဲ့အသက်44နှစ်အရွယ်ဒေါ်မမြထွေးတို့ဖြစ်တယ်လို့ဆိုပါတယ်။ဒဏ်ရာရရှိသူအများသောမြန်မာအမျိုးသမီးကိုတော့ Lady Harding ဆေးရုံမှာတင်ထားတယ်လို့ဖော်ပြထားပါတယ
်။ထိုင်းဝန်ကြီးချုပ်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပြီးရွေးကောက်ပွဲကော်မရှင်ကခြေခံဥပဒေဆိုင်ရာတရားရုံးကိုဒီနေ့ပဲလျှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပြင်းစနစ်နဲ့ဒီမိုကရေစီနှိကျအစိုးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးထိုင်းရက်ဆာချပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတိုင်ကြားလိုက်တာပါ။မလ24ရက်နေ့မှာကျင်းပမဲ့ဝန်ကြီးချုပ်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲမှာမင်းသမီးဥပရတနာမဟီရောပါတီကိုစားပြုရှင်ပြိုင်မှုထိုင်းရက်ချာရက်ဆာချပါတီကပြီးခဲ့တဲ့တောက်ချန်နေ့ကအဆိုပြုခဲ့တာဖြစ်ပါတယ်။အခုကအသက်69နှစ်အရွယ်ရှင်နေဖြစ်တဲ့ထိုင်းပြည်ရဲ့အမတော်မင်းသမီးဥပရတနာ1992ခုနှစ်မှာအမေရိကန်နိုင်ငံသားတူနဲ့လက်ထပ်ခဲ့ပြီးတော်ဝင်မိသားစုဝင်အရရာကိုဆွန့်လွတ်ခဲ့တာပါ။နောက်ပိုင်းမှာတော့ခင်ဗျုံးပြည်သူနဲ့ကွာရှင်းထားပါတယ်။ဒါပေမဲ့လည်းဘုရင်မဟာဝိဇယလောင်ကွန်းကတော့တော်ဝင်မိသားစုဝင်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ဖြစ်ရှင်ပြိုင်မဲ့လို့ရာခြေခံဥပဒေနဲ့မညီလို့တင့်တော်တဲ့လို့ရမဟုတ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကလည်းသတ်မှတ်ချက်နဲ့မကန့်ညီတဲ့အကြောင်းတင်းလာနေတုန်းကပဲဆုံးဖြတ်ထားပါတယ်။မင်းသမီးဥပုံရတနာကတော့တိုင်းပြည်နဲ့ထိုင်းပြည်သူတွေအားလုံးအတွက်အလုတ်ကျွေးပြုဖို့ရယူသသရည်ရွယ်ခဲ့ပေမဲ့လည်းဒီကနေ့အချိန်မှာမလိုလားတဲ့ပြဿနာတွေကြုံခဲ့ရတဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းအင်တာနက်လူမှုကွန်ရက်ကနေပြောဆိုထားပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့စီးရေးဆွေးနွေးတွေဟာအပြောင်းလဲမရှိဘဲအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအပေါ်ချိန်ချောက်မှုဖြစ်ဆက်ရှိနေပါတယ်လို့တောင်ကိုရီးယားနိုင်ငံအခြေစိုက်အမေရိကန်တပ်ဖွဲ့ရဲ့ထိပ်တန်းဗိုလ်ချုပ်ကြီးတူကပြောပါရယ်တောင်ကိုရီးယားအခြေစိုက်အမေရိကန်တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရောဘတ်အေဘရမ်စ်ကလက်နက်ထိမ်းချုပ်ရေးဆိုင်ရာလွှတ်တော်ကော်မတီရှိမောင်အရီလိုထွက်ဆိုသွားတာပါမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ပြီးခဲ့တဲ့နှစ်စင်ကာပူနိုင်ငံမှာတွေ့ဆုံသဘောတူခဲ့ပြီးတဲ့နောက်ပိုင်းတန်တမန်ဆက်ဆံရေးတွေတက်နေခဲ့တာကိုလည်းဗိုလ်ချုပ်ကြီးအေဘရမ်စ်ကမိမောင်းထုတ်ပြတော့ပါတယ်။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဇုံမှာရန်စတဲ့လိုရတွေနဲ့တင်းမာမှုတွေယောနယ်လာပြီးနျူကလ িয়ার ကင်းစင်ရေးယူရထားကြောင်းထုတ်ပြန်ကြေညာချက်တွေရှိပေမဲ့လည်းမြောက်ကိုရီးယားရဲ့စီးရေးဆွေးနွေးအပေါ်စစ်ဆေးနိုင်ဖို့အခြေအနေမရှိသလောက်ပဲလို့လည်းဗိုလ်ချုပ်ကြီးအေဘရမ်စ်ကပြောပါတယ
်။ပုဒ်ဟူးနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးကြတာပါအခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရဲ့လွတ်လပ်ရေးပြည်သူ့ကဖခင်ကြီးဗိုလ်ချုပ်အောင်ဆန်းပညာစီးပုခဲ့တဲ့ရန်ကုန်တက္ကသိုလ်ကပုဂိုးဆောင်ကိုဒီကနေ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့မှာကျောင်းသားကျောင်းသူတွေလေ့လာလို့ရအောင်ဖွင့်လှစ်ပြသခဲ့ပါတယ်ဗိုလ်ချုပ်အောင်ဆန်းကြိုးစားခဲ့တယ်လို့ဗိုလ်ချုပ်စိတ်ဓာတ်ကိုအတူယူနိုင်အောင်ဖွင့်လှစ်ပြတာလားလို့လည်းတာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ဖွင့်လှစ်ပြတာတဲ့မြန်မာလွတ်လပ်ရေးပြည်သူ့ကဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တက္ကသိုလ်ကျောင်းသားဘဝပညာသင်ယူခဲ့တဲ့ရန်ကုန်တက္ကသိုလ်ဝင်းတွင်ကပုဂိုးဆောင်အခန်းအမှတ်113မှာတော့ဗိုလ်ချုပ်အောင်ဆန်းအသုံးပြုခဲ့တဲ့အသုံးဆောင်တချို့နဲ့ဗိုလ်ချုပ်အောင်ဆန်းတပ်ပုံတွေကိုခင်းကျင်းပြသထားပါတယ်။အခုလိုဖွင့်လှစ်ပြသရတဲ့ပတ်သက်လို့ပုဂိုးဆောင်အဆောင်မူဒေါက်တာအောင်ဆွေက
ဗိုလ်ချုပ်အောင်ဆန်းအခန်းကိုဖွင့်လှစ်ပြသခြင်းရဲ့ရည်ရွယ်ချက်ကတော့အခုကျောင်းသားကျောင်းသူကလေးတွေကဒီဗိုလ်ချုပ်အောင်ဆန်းတို့အရင်ခေတ်တုန်းကဘယ်လိုနေခဲ့ရတယ်ဆိုတာလေးကိုလည်းကျွန်တော်တို့မြင်စေချင်တာလည်းပါတယ်နောက်တစ်ခုကကျောင်းသားကျောင်းသူများကိုဗိုလ်ချုပ်အောင်ဆန်းတို့စူးစမ်းတဲ့လူမျိုးပေါ့အဓိကကတော့ဗိုလ်ချုပ်အောင်ဆန်းစိတ်တက်လူမျိုးလေးဒီဖြစ်လာစေချင်တဲ့ရည်ရွယ်ချက်ပါပါတယ်ဒါကြောင့်မို့လို့ဒီမှာကျွန်တော်တို့ကဗိုလ်ချုပ်မွေးနေ့မှာကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းအခန်းကိုဖွင့်ပြီးတော့ဒါပြသခြင်းဖြစ်ပါတယ
်အခန်းကိုတော့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်မွေးနေ့ကစတင်ဖွင့်လှစ်ပြသတာဖြစ်ပြီးအခုဆိုရင်9နှစ်ရှိပါပြီတနည်းမှာတရပဲဖွင့်လှစ်တဲ့ဒီအခန်းကိုတော့ကျောင်းသားကျောင်းသူတွေကဝင်ရောက်ကြည့်ရှုခွင့်ပြုထားပြီးအပြင်လူတွေကတော့ဝင်ရောက်ကြည့်ရှုခွင့်မပြုပါဘူးလာရောက်ကြည့်ရှုတဲ့ဒုတိယနှစ်ကျောင်းသားစာဝင်းသက်ဆိုးကတော့
ကိုရဲ့တိုင်းပြည်အတွက်အသက်ပေးခဲ့တဲ့ဒီဖခင်ကြီးပေါ့နော်ဆိုသူတဲ့သူဘဝမှာသူဘယ်လိုမျိုးအဆောင်ဘယ်လိုနေခဲ့လဲသူဘယ်လိုခံနေနေလဲဆိုရပါဘောနော်အဲကျွန်တော်တို့အနေနဲ့ပြန်ပြီးတော့မကြည့်တင်နေပါဘောနော်အဲမှာပဲကိုကဟောသူတို့နေခဲ့ပါလားဆိုတဲ့အရာကိုအနေနဲ့ဟိုအသိပညာလည်းရတယ်ဘောနော်ပြန်ပြီးတော့သူ့လည်းပြန်အောင်တွေးစေရပေါ့အဲကြောင့်လာကြည့်ရပါခင်ဗျဟုတ
်နောက်ထပ်ကျောင်းသူတူဖြစ်တဲ့ Agree Boss တွေက
ဒီနေ့တရက်ပဲဖွင့်မယ်ဆိုတာနဲ့ဟုတ်လာပြီးတော့ဟိုအရင်တော့ကလည်းတစ်ခါမှမမြင်ဘူးတော့လေ ဟိုပြီးတော့ဟိုညီမကလည်းဒီရန်ကုန်တက္ကသိုလ်อ่ะပဲဆိုတော့ဟုတ်ဒီတက်ခဲ့တဲ့အကြောင်းနဲ့ဒီဘိုးချုပ်အဆောင်နေခဲ့တဲ့နေရာကိုဟုတ်လာပြီးတော့ကြည့်ချင်တာပါဟုတ
်ပကိုးဆောင်မှာတော့ဘိုးချုပ်နေထိုင်ခဲ့တဲ့အခန်း113နဲ့အနောက်ဘက်အခန်း114ကိုအဆောင်နေထိုင်ခွင့်မပြုထားပဲကျန်တဲ့အခန်းတွေကိုတော့အဆောင်နေကျောင်းသားတွေကိုနေထိုင်ခွင့်ပြုထားပါတယ်ဘိုးချုပ်ဆန်နေထိုင်ခဲ့တဲ့အခန်း113နဲ့နှစ်ခန်းကျော်အဆောင်နေကျောင်းသားကိုဆွဲထက်နိုင်က
ဟိုပါလေဘိုးချုပ်ဆန်ဒီရဲ့အဆောင်ပြည့်ဆရာစိုးကြီးတို့ပါလို့တချို့တချို့တော့ဟိုပါပေါ့မြန်မာတမိုင်းမှာထင်ရှားတဲ့တော်တော်များများကဒီအဆောင်မှာနေသွားခဲ့တယ်နေသွားခဲ့ပြီးတော့ကျွန်တော်ကိုယ်တိုင်ကလည်းအခုသူတို့နေခဲ့တဲ့အဆောင်မှာနေခဲ့ဆိုတော့တစ်ခါကြာလဲသူတို့အရေးအယံလေးကျွန်တော်ပြန်မြင်ရတယ်ပြီးတော့သူတို့ရဲ့အဆုံးမဩဝါဒလေးတော့ကျွန်တော်တို့ပြန်ပြီးတော့ဟိုပါဖြစ်လာပေါ့ဖတ်ရှုလေ့လာနေပါတယ
်အဆောင်မှာတော့ဘူဂျွန်ဇန်တပ်ပုံ68ပုံကိုကင်းချင်းပြသထားပြီးလာရောက်ကြည့်ရှုတဲ့ကျောင်းသားကျောင်းသူတွေကိုမနက်ပိုင်းမှာပဲပြုတ်နဲ့နမ်းများကိုကျွေးမွေးပါတယ်ဘူဂျွန်ဇန်ဟာပကိုးဆောင်အခန်းအမှတ်113မှာ1930ပတ်ဝန်းကျင်ကာလတုန်းကပညာသင်ကြားခဲ့တာလည်းဖြစ်ပါတယ်။ဒီနေ့ဖေဖော်ဝါရီ13ရက်ဗိုလ်ချုပ်ဆန်းရဲ့မွေးနေ့မှာအခုလိုဗိုလ်ချုပ်ကျောင်းသားဘဝကနေထိုင်ခဲ့တဲ့အဆောင်အခန်းကိုဖွင့်လှစ်ပြတာရှိတယ်လို့ရန်ကုန်နဲ့တခြားမြို့နယ်တွေမှာလည်းမြန်မာနိုင်ငံရဲ့ကလေးများနေ့ဖြစ်သတ်မှတ်ထားတဲ့ဗိုလ်ချုပ်ဆန်းမွေးနေ့မှာအထိမ့်မှအခမ်းအနားပွဲတွေနဲ့အလှူဒါနပြုလာရည်လည်းကျင်းပခဲ့ပါတယ်။
ကိုထဲအောင်ခံတဲ့ရင်ပြပူထားရပါရှင်အခုတစ်ဆက်သေးမှာပဲဘိုးချုပ်မွေးနေ့အထိမ်းအမှဖြစ်ကလေးများနေ့ဆင်နွှဲကြတဲ့အကြောင်းကိုပြောပြပေးခြင်းပါတယ်ဒီကနေ့ကြာရောက်တဲ့ဘိုးချုပ်အောင်ဆန်းမွေးနေ့အထိမ်းအမှဖြစ်မြန်မာနိုင်ငံကလေးများနေ့တက်မှတ်ခြင်းပါရမှာထိုင်းမြန်မာနယ်ဆက်ရွှေပြောင်းစာတင်ကျောင်းအတော်များများမှလည်းအထိမ်းအမှပွဲတွေကျင်းပကြပါတယ်ကလေးငယ်တွေစိတ်ပျော်ရွှင်စေဖို့နဲ့မြမလွတ်လပ်ရေးပြီးသူကဘိုးချုပ်အောင်ဆန်းရဲ့စိတ်ဓာတ်တွေကိုအတူယူစေနိုင်ဖို့အပြင်မျိုးဆက်သစ်ကလေးငယ်တွေမြန်မာနိုင်ငံတမိုင်းကိုသိစေဖို့ဖြစ်တယ်လို့ရွှေပြောင်းအလုတ်သမားကလေးငယ်တွေရဲ့ပညာရေးအတွက်ကြိုးပမ်းဆောင်ရွက်နေသူတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကဗိုလ်ချုပ်မွေးနေ့အထိမ်းအမှတ်အခမ်းအနားတွေအကြောင်းထိုင်းခြေစိုက် VUE မြန်မာပိုင်းသတင်းတောက်မှအေးမာကစူးစီးတင်ပြပေးပါမယ်ရှင
်။ရွှေပြောင်းဒေသမှာပဲမွေးဖွားကြပြီးတနည်းနဲ့တစ်ချိန်ချိန်မှာမိခင်တိုင်းပြည်မှာအခြေချဖို့ရည်ရွယ်ကြတဲ့မြန်မာရွှေပြောင်းအလုတ်သမားအများစုဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာရွှေပြောင်းစာတင်ကျောင်းတွေမှာသူတို့ရဲ့ကလေးငယ်တွေကိုစာတင်ကြားစေခဲ့တာပါဒီအတွက်ရွှေပြောင်းလူသမားကလေးငယ်တွေရဲ့ပညာရေးလှုပ်ဆောင်နေကြသူတွေကတော့မြမသမိုင်းကိုသိရှိအောင်နဲ့ကလေးတွေကိုစိတ်ပျော်ရွှင်စေဖို့မြမနိုင်ငံကလေးများနေ့ကိုဒီနှစ်မှာလဲ Migrant Learning Center လို့ခေါ်တဲ့ရွှေပြောင်းစာတင်ကျောင်းတွေမှာကျင်းပခဲ့ကြပါတယ်ရွှေပြောင်းဆရာမများအစည်းအုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကတော့ကျောင်းတော်များများမှာကျင်းပခဲ့ကြပုံကိုအခုလိုပြောသွားပါတယ
်ကျွန်တော်တို့ဒီရွှေပြောင်းဒေသမှာဖွင့်လာတဲ့ Migrant Learning Center တွေမှာပေါ့နော်ဘူကျောင်းဆန်းရဲ့မွေးနေ့မြန်မာနိုင်ငံကလေးများနေ့အထိမ်းအမှတ်ဆိုပြီးတော့အားကစားကြံပွဲတွေစာပေနဲ့ပတိကြံပွဲတွေပုံသူစွဲတဲ့ကြံပွဲတွေကိုကျင်းပတဲ့ကြံရွတ်တဲ့ကြံပွဲတွေအသီးသီးကျောင်းသီးသီးမှာကျင်းပတယ်ပေါ့နော်ကျွန်တော်တို့ BLS ဆိုကျောင်းကတော့ဘူကျောင်းမွေးနေ့အကျိုးအားကစားကြံပွဲကျင်းပပြီးသွားပြီဒီနေ့ကတော့ကလေးငယ်လေးတွေကကြံရွတ်ကြံပွဲနဲ့အဲကလေးကြီးလေးတွေကတော့ဘူကျောင်းရဲ့ပုံသူပတိလေးတွေအယောင်ချဲတဲ့ပတိလေးတွေကိုသူတို့အထိတ်သူတို့မွေးနေ့အထိတ်မနဲ့ပြင်ပပေးပါရယ
်2005ခုနှစ်ကနေ2019ခုနှစ်ထိ15နှစ်တိုင်နှစ်စဉ်မြန်မာနိုင်ငံကလေးများနေ့ကိုကျင်းပခဲ့တဲ့ Soul Migrant Learning Center ကတော့ဒီနှစ်မှာအားကစားပြိုင်ပွဲလေးတွေကိုသာလုပ်နိုင်ခဲ့ပါရယ်စာပေးစာယူဥပဒေကြောင်းသားလည်းဖြစ် Soul ကျောင်းကကျောင်းဆရာလည်းဖြစ်တဲ့ကိုစင်ကိုမြင့်ကတော့အခုလိုပြောသွားပါရယ်
အစင်းလာမပြတ်လောက်ခဲ့ပါတယ်ဒီနေ့လောရတဲ့ကျောင်းရလဲကျွန်တော်တို့ဘူချောင်းဆန်မွေးနေ့အတူဒီမှာနိုင်ငံကလေးများနေ့မကြောင်းလို့လဲဆိုတော့ကလေးတွေပြောရှင်ဖို့အတွက်ဒီတစ်နှစ်သာသူတို့စာပြင်ကြားလာတဲ့အချိန်မှာသူတို့တို့စိတ်ဆောင်ဝဲလဲနေပြီးတော့စိတ်အပန်းကြီးစရာလေးတွေရအောင်လို့ကလေးတွေပြောရှင်ဖို့လုပ်လုပ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဘူချောင်းဆန်မွေးနေ့မှာဘူချောင်းဆန်ကိုလဲသူတို့တွေဘူချောင်းဆန်စိတ်တန်းနဲ့လောက်ကင်ဖို့လို့အသိဉာဏ်ရှင်တွေပြောကျွန်တော်လုပ်ပေးနေပါတယ
်ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာတော့ရွှေပြောင်းစာတင်ကျောင်းပေါင်း90နီးပါးမှာစေတနာဝန်ထမ်းဆရာမပေါင်း800ကျော်ကကျောင်းသားကျောင်းသူပေါင်း14,000နီးပါးကိုစာသင်ကြားပေးနေတာဖြစ်ပါတယ်။စာသင်ကျောင်းအတော်များများကတော့မြန်မာပြည်တွင်းကသင်ရိုးညွှန်းနှန်းအတိုင်းသင်ကြားနေကြတာဖြစ်ပါတယ်။ဒီအတွက်မြန်မာနိုင်ငံရဲ့နေဒူးနေမြက်တီနဲ့အထိမ့်မှတ်နေ့တွေမှာကလေးတွေကိုမြန်မာနိုင်ငံကတမိုင်းကျောင်းတွေကိုသိရှိအောင်အခုလိုမျိုးအထိမ့်မှတ်ပွဲလေးတွေကိုပုံသဏ္ဍာန်မျိုးစုံနဲ့ကျင်းပခဲ့ကြပါတယ်ရှင
်။မအေးမသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ပလောဝစစ်ပေးရှောင်းနေရဲ့အခြေအနေအခက်ခဲတွေအကြောင်းကိုထုတ်လွှင့်ပေးပါမယ်။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတင်းရှောင်ခဲ့ရတဲ့ပလောဝဒေသဘက်ကဒုက္ခသည်200ကျော်ကိုဘ Bangladesh အစိုးရကလက်မခံတာကြောင့်နေဆက်ကြီးရွာတွေမှာခိုလုံနေရတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဒုက္ခသည်တွေကိုအကူအညီပေးဖို့ကြိုးစားနေသူတွေကိုလည်း Bangladesh နေဆက်စစ်တပ်အကြီးအကဲကပိတ်ပင်နေတာကြောင့်ဒုက္ခသည်တွေအခက်ကြုံနေရပါတယ်။ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ဘက်ကပဋိပက္ခနောက်ဆုံးအခြေအနေတွေကိုထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းကြောင်ထွက်ပြေးခဲ့တဲ့ပလောဝမြို့နယ်ကရခိုင်နဲ့ခမီးစစ်ရှောင်မိသားစု200ကျော်ဟာဘင်္ဂလားဆိုရကနေလက်မခံတဲ့အတွက်မနေ့ကအင်ကာနေ့မှာမြန်မာနယ်စပ်ဘက်ကိုလှည့်ပြန်လာရပြီလို့ဘင်္ဂလားဒေ့ရှ်အခြေစိုက်စစ်ဘေးရှောင်ဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးဝင်းတင်းက VOA ကိုပြောပါတယ
်ဒီဘင်္ဂလားဒေ့ရှ်ဆိုဝန်ကြီးရခရိုင်မုံရစစ်တပ်ကရသူတို့ကဒီဆိုင်ဝင်ပဋိပက္ခရှင်တွေလုပ်တဲ့ဒီဒုက္ခသည်မှဝင်လို့မရဘူးလက်ခံလို့မရဘူးဆိုတဲ့အပေါ်ကအမေနဲ့ဟုတ်ပြန်ပြီးတော့ဒီ nature တော့တာဒီဒီဒီကနေပြီးတော့ကျွန်တော်ဆုံးရအစမဒီနေရာကကျွန်တော်ဘာမှဒီကိုပြန်တော်တော့သူတို့ကိုနှိမ့်ထုတ်လိုက်ပါလားအဲ့ဒီနှိမ့်ထုတ်တော့ဟိုဒုက္ခတွေကချက်ပြီးတော့ရှင်းမိသားစုကနေပြီးအိန္ဒိယမြေကြီးကဘက်ကိုဆော့တော့တယ်တော့ကျွန်တော်တို့မိသားစုတွေကအဲ့ဒီနေရာမှာနေလို့မရတော့ဘာမှပြည်ကိုယ်လေးနေလို့မရတော့မြန်မာမျိုးပြည်မျိုးဆိုတဲ့ဒီဟာတွေရှိပါတယ်ခင်ဗျာအဲ့ဒီတောင်ပေါ်မှာယာယီသေးလေးတွေထုတ်ပြီးတော့ခေါလုံနေရတယ်လို့ကျွန်တော်ဆက်ရတယ်ခင်ဗျာ
ဒီစစ်ဆောင်နေရကျော်ဟာမြမတမတော်နဲ့ရခိုင်တမတော်အေအီတို့ကြားတိုက်ပွဲကြောင့်ချင်းမြင့်နဲ့ပလောဝမြို့နယ်ခမောင်းဝနဲ့ကင်သလင်းကျေးရွာကနေဒီလဆန်းပိုင်းတို့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစစ်ပီးသိမ်းချောင်ခဲ့ကြတာပါဘင်္ဂလားဒေ့ရှ်အစိုးရကနေဒုက္ခသည်တွေကိုလက်မခံတဲ့အတွက်လက်ရှိခိုလုံရဘန်ဒရာပေခရံရုံမော်မြို့နယ်အမှတ်ခွန်းနဲ့ရမက်ကြီးနယ်မြေစော်ချိုင်ကျေးရွာကနေမြမဘင်္ဂလားဒေ့ရှ်နယ်စပ်တီမြို့ကျေးရွာဘက်ကိုမနေ့ညနေပိုင်းမှာရောက်ရှိလာနေကြတာပါလက်ရှိသူတို့နေထိုင်တဲ့ဒေသဘက်ကိုအကူအညီပေးဆောင်ဖို့တာစီမှုတွေရှိနေတယ်လို့စစ်ရှောင်တွေအနေနဲ့ကြားမှရေခက်ခဲတွေ့ကြုံနေရတယ်လို့ဂေဆေရေးကော်မတီဥက္ကဋ္ဌဦးဝင်းသိန်းကဆက်ပြောပါတယ်
အဲ့ဒီနေရာကိုဟိုဂျီယိုနက်စီအာရဲ့ Red Cross ရဲ့ဒီအခုအစည်းအဝေးဆောက်ရကုန်ရောမရဘူးခင်ဗျအဲ့ဒီနေရာမှာခလင်း၅ကြီးတို့ကထောက်ချိုးပြီးတော့အေးပတ်ပြီးတော့ရှင်းနေတယ်ခင်ဗျဒီအချိန်မှာခလင်းကလည်း၃ယောက်မှုပါတယ်မန်ဒရဘောမရှိစစ်တပ်အကြီးကြီးကအဲ့ဒီအချိန်ကိုလုံးဝပြေးမလို့ခင်ဗ
ျလက်ရှိမှာတော့နေစာဘက်ကိုပြောင်းရွှေ့လာတဲ့စစ်ရှောင်တွေဟာအနီးအနားမှာရှိတဲ့မြို့ကျေးရွာသားတွေကပဲအကူအညီပေးဆောင်နေတယ်လို့သူကပြောပါတယ်။ချင်းမြင့်နယ်ပလောဝမြို့နယ်တွင်နှစ်ဖက်တိုက်ပွဲတွေတွင်မှစစ်ရှောင်ဦးရေ800ကျော်ရှိနေပြီးဘင်္ဂလားဒေ့ရှ်နယ်စပ်ပါဝင်ပလောဝမြို့နယ်ကြောက်တော်မြို့နယ်ဘက်တွင်မှတင်းချောင်နေကြရပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြားတင်းမာနေဆဲစစ်ရေးချင်းတွေကြောင့်ရွာသား9000ကျော်ဟာစစ်ပီးတင်းချောင်နေရပါတယ်။မနေ့ကတနင်္လာနေ့မှာလည်းရသိတောင်မြို့နယ်အငူမော်ဂုံတန်းရွာနဲ့သစီကုန်းကျေးရွာကျမ်းမှာတပ်မတော်ရင်တန်းဖြတ်တန်းနေစဉ်မိုင်းသုံးလုံးပောက်ကွက်ခဲ့တယ်လို့အငူမော်ဂုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းထွန်းကပြောပါတယ
်။မနေ့ကအနာရီ25လောက်ရှိနေတယ်လို့ပောက်ကွက်တဲ့3000ကျော်ချလိုက်ကြတယ်။ကျွန်တော်ရွာနဲ့သစီကုန်းရွာချားတဲ့မှာပောက်ကွက်တဲ့ကြားပြီးတော့ကျွန်တော်နာရီဝက်လောက်အကြံတော့ကြည့်တယ်ဘာမှမရှိတော့ဘူးအမှပောက်ကွက်တယ်ဆိုတော့ညမှာပောက်ကွက်တာဒီကွက်ထောက်တယ်ဆိုတာလည်းမပြောတတ်ဘူး
။ဘုံပောက်ကွက်ပြီးလက်နဲ့ငယ်ပြစ်ခတ်တန်ဂျိုချားချနေရပါမယ်။နှစ်ဖက်တိုက်ပွဲဖြစ်တဲ့လက္ခဏာတော့မရှိဘူးလို့သူကဆိုပါတယ်။မနေ့ကရတိတ်ဆောင်မြို့နယ်တွင်စစ်ရင်တန်းမိုင်းခွဲခံရမှုအခြေအနေနဲ့ပတ်သက်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုနဲ့အေအေပြန်ကြားရေးတာဝန်ခံတို့ကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းမြို့နယ်တွင်မှတပ်မတော်နဲ့အေအေကြားစစ်ရေးပဋိပက္ခနယ်မြေကျယ်ပြန့်လာတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်အစိုးရကနေသွာလာရေးနဲ့မြို့ရွာတွေမှာအင်တာစုစည်းရင်ပါဝင်စစ်ဆေးမှုတွေပုံမူတင်းကျလာတဲ့အခြေအနေမှရှိနေပါတယ်။စစ်စစ်မှုတွေတင်းကျနေတဲ့ကြားမှာပဲမင်းညတို့ကမင်းပြမျိုးနဲ့တောင်ဘက်ဆယ်မိုင်ကွာမှာရှိတဲ့ကြောက်ခုတ်ကျေးရွာဥထာလူဟာတနတ်နဲ့ပြစ်ခတ်လှုပ်ကြံခံရတယ်လို့မင်းပြမျိုးကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
သူကနင်းကြမျိုးနဲ့ကြောက်ခုတ်ကျေးရွာပြောဥက္ကဋ္ဌပဲသူကသူကနေကမောင်ကျော်တဲ့မောင်ကျော်ငါပြင်းလို့လှုပ်ကြံလာတာလည်းတော့မသိဘူးတင်းနဲ့ညလာဖြစ်တာတင်းနဲ့လက်ဆက်ပြပြပြီးတော့ဆက်ပြတော့တာမင်းညတော့ဟဲ့ဒီအလောက်ကျွန်တော်တို့တော့ကြည့်ပါ
ဘယ်ဖွဲ့ကနေဘာကြောင့်ကြောက်လှုပ်ကြံတာလဲဆိုတာမသိရသေးဘူးလို့သူကဆိုပါတယ်ဇန်နဝါရီလ22ရက်နေ့ညပိုင်းမှာလဲမင်းပြမျိုးနဲ့ပန်းမြောင်ကျေးဝသားတို့ကိုအမိမသိတနတ်သမားတို့ကလှုပ်ကြံတပ်ဖြတ်တဲ့ဖြစ်စဉ်တွေရှိနေတယ်လို့ယနေ့အထိလက်သက်မပေါ်ထုတ်နိုင်သေးပါဘူး။တရပိုင်းတွင်းမှာမောင်သောမျိုးနဲ့တွင်ညမထွက်ရမိတ်ကိုဖေဖော်ဝါရီလ17ရက်နေ့မှာပြစ်မှုဆိုင်ရာကြည်သူဥပဒေပုံမှန်144ကိုအမိတ်မှတ်6မြင်းဆောင်2019ကိုနောက်ထပ်လအထိသုံးမြစ်ထုတ်ပြန်ထားပါတယ်။2018ဒီဇင်ဘာလ17ရက်နေ့မှာထုတ်ပြန်ခဲ့တဲ့အမိတ်မှတ်ငါးမြင့်ဆောင်2018ရက်ကုန်ဆုံးလို့နောက်ထပ်နှစ်လတူပြီးညမထွက်ရမိတ်ကိုထပ်မံထုတ်ပြန်တာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့ နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်သားတွေကတော့အနာဂတ်မှာဖြစ်လာမယ့်ငလျင်ကြီးတွေအတွက်ပြင်ဆင်နေပါတယ်။ဒီလိုပြင်ဆင်မှုကိုအထောက်အကူဖြစ်စေဖို့အတွက်ကြိုတင်သတိပေးစနစ်အာရုံခံကိရိယာတွေ algorithm ကွန်ပျူတာတွက်ချက်မှုတွေကိုအသုံးပြုပြီးသိပ္ပံပညာရှင်တွေကတီထွင်ထားပါတယ်။ဒီယာနာမစ်ချယ်သတင်းပေးပို့ထားတာကိုကိုငင်းညန်းကပြောပြပေးပါရှင်
။ငလျင်လှုပ်တာဟာအချိန်မရွေးဖြစ်နိုင်လို့ကယ်လီဖိုးနီးယားပြည်နယ်သားတွေဟာနှစ်စဉ်ငလျင်ပြင်ဆင်မှု၄ကြိမ်ခန့်တွေကိုလုပ်နေကြတာပါ။အမေရိကန်ဘူမိဗေဒတိုင်းထွာရေးသိပ္ပံပညာရှင်တွေကသူတို့ပြင်ဆင်ထားတဲ့ shake alert လို့ခေါ်တဲ့ငလျင်သတိပေးချက်စနစ်အသစ်ကိုပြသလိုက်ပါတယ်။ဒီစနစ်အသစ်ဟာကမ္ဘာပေါ်မှာအရှုပ်ထွေးဆုံးအစမ်းပြဆုံးစနစ်လို့ငလျင်ပညာရှင်တွေကပြောပါတယ်ကယ်လီဖိုးနီးယားဘာကလေးတက္ကသိုလ်ငလျင်ဓာတ်ခွဲခန်းက Richard Allen က
I think we can say that the shake
ဒီစနစ်ဟာကမ္ဘာပေါ်ကကြိုတင်သတိပေးစနစ်တွေထဲမှာအဆင့်မြင့်ဆုံးလို့ပြောနိုင်ပါတယ်သူကဘာလုပ်နိုင်လဲဆိုရင်ငလျင်ကြီးတွေလှုပ်တဲ့အခါဒါကိုငလျင်ကြီးတယ်လို့သိုံမကပဲဘယ်တိုင်းတာထိတက်ရောက်နိုင်လဲဆိုတာကိုပါတိုင်းတာပေးပါတယ
်ကယ်လီဖိုးနီးယားဝါရှင်တန်နဲ့အော်ရီဂွန်ပြည်နယ်ကလူသန်းပေါင်းများစွာကိုကြိုတင်သတိပေးဖို့အတွက်Shake Alert 2.0 စနစ်ကို USGS နဲ့ California Berkeley တက္ကသိုလ်ကသိပ္ပံပညာရှင်တွေဒီဇိုင်းဖန်တီးထားတာပါ California Berkeley တက္ကသိုလ်ငလျင်ဓာတ်ခွဲခန်းကဒေါက်တာ Peggy Hellwood ကအခုလိုပြောပါတယ
် Earthquake early warning
ငင်းတူတင်သတိပေးတဲ့ဆက်ကငင်းလှုပ်ပြီးတာနဲ့တပြိုင်နက်ချက်ချင်းဆိုသလိုခွဲခြမ်းစိတ်ဖြာသိရှိနိုင်မှုအတွက်ဖန်တီးထားတာလေငင်းလှုပ်တာနဲ့အချိန်ပြည့်နေဆိုရင်ချက်ချင်းအကာအကွယ်အောက်ကိုဝင်ပုန်းပြီးငြိမ်သွားတဲ့အထိဆောင်ရမှာပေါ့လေ
မလင်ဆလှုပ်တာနဲ့တပြိုင်တည်းရှိတ်အလက်ဟာအာယုံခံကရိယာကွန်ရက်တွေကတဆင့်မလင်လိုင်းတွေကိုအာယုံခံပေးတာဖြစ်ပါတယ
် So what you see over here on
ဒီမှာမြင်ရတာကနောက်ထပ်ခုနှစ်နေရာမှာထည့်သွင်းတက်စီမဲ့ငရင်တိုင်းတားရေးဆက်တစ်ခုဖြစ်ပါတယ်ဒါကစိတ်ကိုအာယုံခံကောင်းတဲ့ကရိယာပါဒါကတော့အရှိန်တိုင်းတဲ့ကရိယာလေငရင်ရဲ့အရှိန်ပြင်းလားမပြင်းဘူးလားဆိုတာတိုင်းတာနိုင်တယ
် So we have sensors
ဒီမျက်နှာပြင်ပေါ်မှာဖြန့်ကျက်ထားတဲ့အာယုံခံကရိယာတွေတက်ဆင်ထားပြီးအကွဲကြောင်းပုံစံအနေထားကိုပုံဖော်ပေးနိုင်တဲ့ကွန်ပျူတာအယ်ဂိုရစ်သမ်ကိုသုံးထားတဲ့အတွက်တကယ်ဖြစ်တဲ့နေရာကလှုပ်ရှားအကွဲမှုဘလို့ဖြစ်တယ်ဆိုတာသိနိုင်ပါတယ်။ဒါအထူးကြတဲ့စနစ်ပါ။တခြားစနစ်တွေမှာအဲ့ဒါမျိုးလုပ်ထားတာမရှိပါဘူ
း။အဓိကကတော့ဒီစနစ်အသစ်ဟာမလင်ကျောမှာနေထိုင်တဲ့လူတွေအတွက်လုံခြုံရာနေရာမြန်မြန်ရှာဖို့ကူညီပေးနိုင်မှာဖြစ်ပါတယ်ခင်ဗျာ။
ကိုငင်းညံပြောပြပေးကြတာပါရှင်ဒီကနေ့ညနေပိုင်းတွေ့တဲ့ရင်လှော်တွေကတော့ဒီလောက်ပါပဲရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ည9နာရီအစီအစဉ်တွေမှာတော့မြမလူလူနဲ့ကျမကြီးဥကြောစန္တာရဲ့မြမကြီးတုံသက်ချင်းနဲ့အတူတရင်အပတ်စင်တိုင်းနားဆင်နေကြအာကစားတရင်လှော်တွေကိုနားဆင်ကြဖို့ရှိပါတယ်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာတရင်ချင်းညုတ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတားဆီးတွေကိုအကန့်အသတ်နဲ့ဆက်လုပ်သွားဖို့အမေရိကန်လွှတ်တော်မှတ်တမ်းကြားရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအခြေတင်ညင်းကုန်ပြောဆိုမှုတွေနဲ့နောက်တစ်ချိန်စူဝါလုပ်ငန်းတွေရပ်ဆိုင်မဲ့အလားအလာမျိုးကိုတော့မမြင်မိတဲ့အကြောင်းလဲမနေ့တုန်းကပဲသမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကျင်းပနေတဲ့ကုန်သွယ်ဆိုင်ရာဆွေးနွေးပွဲတွေအဆုံးသတ်ဖို့နီးကပ်လာနေတဲ့အချိန်မှာပဲတရုတ်ကုန်တွေပေါ်မှာသတ်မှတ်ထားတဲ့အချိန်မှာခွန်တိုးခောက်ဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်နဲ့ပတ်သက်လို့မလတရနေ့ကသဘောတူညီမလတရနေ့မှာသဘောတူညီမှုမရနိုင်ခင်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခွန်ဆယ်ရာခိုင်နှုန်းကောက်ခံကနေ20ရာ500ရာခိုင်နှုန်းထိတိုးမြင့်ကောက်ခံမှုအမေရိကန်ကပြင်ဆင်ထားတာပါထိုင်းဝန်ကြီးချုပ်တဲ့ရွေးချယ်မယ့်ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကူစားပြုရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပေးရေးရွေးကောက်ပွဲကော်မရှင်ကခြေခံဥပဒေဆိုင်ရာတရားရုံးကိုဒီနေ့ပဲရှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပင်းစနစ်နဲ့ဒီမိုကရေစီနည်းကြအစိုးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချုပ်ပေါက်ခဲ့တယ်ဆိုပြီးထိုင်းရက်ဆာချပ်ပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတိုင်ကြားလိုက်တာပါ။ကရယာပြည်နယ်လွိုင်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းရုပ်သူစိုက်တူတာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့ကရင်နီတိုင်းရင်းသားတွေကိုအာဏာပိုင်တွေကဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နင်းနေတဲ့လူရဲတွေကိုရက်တက်မှုကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ရဟင်းလီကတောင်းဆိုလိုက်ပါတယ်။ရက်တက်ဘက်ကရောဘာချီဇန်သုံးနှိမ်နင်းခဲ့တဲ့အတွက်ဆန္ဒပြသူ20လောက်ဒဏ်ရာရခဲ့ပြီးနောက်မှာပဲတောင်းဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။
တရင်ချင်းကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia 67 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.